စကိုင်းတိုင်းအထက်ပိုင်းအင်းတော်မျိုးကဟဲရွာကိုဒီဇင်ဘာ4ရက်အင်္ဂါနေ့မှာစစ်ကောင်စီကရဟတ်ရင်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲဖြစ်ပွားတာမရှိဘဲပြစ်ခတ်တိုက်ခိုက်တာလို့အင်းတော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအခုလိုပြောပါတယ်။
တိုက်ပွဲဖြစ်နေတာကနှစ်ဦးနှစ်ဖက်တိုက်ပွဲဖြစ်တာမဟုတ်ဘူး။အဲဒါနဲ့အဲစစ်ကောင်စီကမထင်မှတ်ဘဲနဲ့ပေါ့ရဟတ်ရင်တွေကဘယ်လိုလဲပြစ်တာလား။ဟုတ်ကဲ့လေအလီတော်နေပြစ်ခတ်မှုရှိတဲ့အဲဒီမှာ
ဒီဇင်ဘာ3ရက်နေ့လယ်ပိုင်းနဲ့ညပိုင်းမှာစစ်ကောင်စီရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေက3ချိန်မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ဂဟဲရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တယ်ဆိုပြီးယူဆတဲ့အတွက်အခုလိုနယ်မြေရှင်းလင်းပြီးလေကြောင်းကနေပြစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကထင်မြင်နေကြပါတယ်။အခုလိုပြစ်ခတ်တာကြောင့်ဂဟဲရွာသူအမျိုးသမီးတေဆုံးပြီးတဦးတန်ရန်ရရှိတယ်လို့ဂဟဲရွာသားတဦးကအခုလိုပြောပါတယ
်။အဓိကရွာကိုလည်းတူတူပြစ်တာပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီကစေးရွာကတော့အာထီချိုင်းရဲ့ထီချိုင်းဘက်ကလည်းဟိုတော့ဖြတ်ဖြတ်တကယ်မင်းမင်းရှိနေတာပြီးတော့ဒီပုံတော့ဒီအင်းတော်ကနေကျွန်တော်တို့တွားလို့ရှိနေတယ်ထီချိုင်းဘက်ကတူတူရဲ့တကယ်ရန်နိုင်စင်းနဲ့တကယ်မင်းပိုင်းနေရဆိုတော့သူတို့ရှင်းနေလို့တာနဲ့တူရတာဟိုတေဝါကတော့တေဝါကတယောက်တည်းပဲနောက်ပြတ်တော့ပေါင်ထိသွားရပြမြေတမီကြီးပဲပေါ့ကိုယ်ကနေစားနေစားရတော့ပြင်းနေကြရတယ်ချူရောတချို့လည်းဆောင်ကြတယ်တချို့ကြတော့လည်းရောစမ်းရောစားတော့ဟိုဘောတော့ဒီကရောသိနေလောက်ဆိုလို့ဒီနေ့ဘာလို့ရှိကြလဲဒါကျွန်တော်တို့ရောအကုန်ဆောင်ပေါ့
ကဲဟဲရွာဟာအင်ဂျီ80လောက်တာရှိတဲ့ကြေးရွာကလေးတရွာဖြစ်ပြီးလွန်ခဲ့တဲ့3လလောက်ခရဲကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ခတ်တာတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကအကြအဆုံးရှိခဲ့ပါတယ်ခင်ဗျာ